ယူကရိန်းနိုင်ငံကိုအကောက်အပြေးနိုင်မှုနဲ့တခြားနိုင်ငံတွေမှာပဲဥရောပမှာစစ်ပွဲတွေပြင်းထန်မလာအောင်ရှောင်ရှားနိုင်မဲ့အကောင်းဆုံးနည်းလမ်းတွေကိုအမေရိကန်ဆွေးနွေးကနေတိုးမှာမိတ်တွေနဲ့ဆွေးနွေးတိုင်ပင်နေချိန်မှာပဲအမေရိကန်ဒုတိယကမလာဟဲရစ်ပိုလန်နိုင်ငံဝါရှောမြို့ကိုဗိုလ်ထုနေ့ကဖောက်ခွာသွားပါတယ်။အမေရိကန်ဒုတိယရဲ့ခီးစဉ်မှာနေတိုးမှာမိတ်တွေနဲ့အခိုင်အမာရပ်တည်ပြီးယူကရိန်းကိုဆက်လက်ကူညီမယ်အကြောင်းတင်းစကားပါလိမ့်မယ်လို့လည်းအမေရိကန်တောင်ရှိသူတွေကပြောပါတယ်။ဆိုဗီယက်ယူနီယံလက်ထက်ကMig 29ရုရှားတိုက်လေယာဉ်တွေကိုပိုလန်နိုင်ငံကယူကရိန်းနိုင်ငံအတွက်အမေရိကန်ကတစ်ဆင့်လူဒန်းမှုကံလန်းချက်ချောက်တပ်မတော်ရာပြဿနာတွေပေါ်နေချိန်မှာပဲအမေရိကန်ဒုတိယပိုလန်နိုင်ငံကိုတွားရောက်ခဲ့တာပါယူကရိန်းအတွက်ရုရှားတိုက်လေယာဉ်တွေလူဒန်းပြီးအပြန်အလှန်အနေနဲ့အမေရိကန်ကတိုက်လေယာဉ်တွေရရှိဖို့ပိုလန်နိုင်ငံကလိုလားနေတာဖြစ်ပါတယ်ပိုလန်နိုင်ငံကလူသိရှင်ကြားအစီအစဉ်ကိုမကျင်းညာခင်အချိန်ထိအမေရိကန်ဆွေရကတရားဝင်လက်ခံကြောင်းပြောဆိုထားတာမရှိသေးသလိုအမေရိကန်စစ်တမ်းရဲ့ချုပ်ကလည်းလက်တွေ့မကျဘူးဆိုပြီးအင်္ဂါနေ့မှာပဲအစီအစဉ်ကိုပြန်ချခဲ့တာပါအမေရိကန်ရဲ့ရာယူငင်းတနာမှာတတိယအဆင့်အမြင့်ဆုံးတန်တမန်ဖြစ်တဲ့ဗစ်တိုးရီးယားမျိုးလန်ကလည်းအစီအစဉ်နဲ့ပတ်သက်လို့ပိုလန်နိုင်ငံကလူသိရှင်ကြားပြောတော့မှလားသိရတဲ့အကြောင်းနဲ့လွတ်တော်ရေးရာကော်မတီတစ်ခုရှိမှမှထောက်ဆိုနေခြင်းဒီကိစ္စအတွက်မေးခွန်းထုတ်ခံရတယ်လို့လည်းပြောဆိုခဲ့ပါတယ်ပိုလန်ဆွေရတာဝန်ရှိသူတွေကတော့အမေရိကန်ဆွေရရဲ့အကြံပေးချက်ပေါ်စောင့်ရခဲ့တယ်လို့ပြောဆိုထားပါတယ်အမေရိကန်နိုင်ငံကအန်တိုနီဘလင်ကင်ကတော့ MiG 29ရုရှားတပ်ရင်းတွေကိုပိုလန်ကလူဒန်းမယ်ဆိုရင်ပိုလန်ကိုတပ်ရင်းတွေပေးဖို့တင်းနေနေမှာတော့ပြောဆိုထားတာဖြစ်ပါတယ်